မြန်မာအစိုးရပြည်ထောင်စုအဆင့်ဝန်ကြီးနှုတ်ဦးကိုသမ္မတရဲ့လက်မှတ်နဲ့ယာရုကနေအနားပေးလိုက်ပါတယ်အစိုးရတက်တန်းကုံဆုံးဖို့တိတ်မလို့တော့တဲ့အချိန်တောတွင်းမှာပဲအခုလိုအစိုးရအဖွဲ့တွင်အပြောင်းလဲတချို့ဖြစ်လာတာပါဒီကြောင့်ကိုတော့ကုသညွန်ဦးကဆက်လက်တင်ပြပါမယ
်ယာရုကနေပြီးတော့အနားပေးခံရတဲ့ပြည်ထောင်စုဝန်ကြီးနှုတ်ဦးကတော့ပြည်ညာရေးဝန်ကြီးဦးအောင်ကြည်နဲ့ကျန်းမာရေးဝန်ကြီးဒေါက်တာဖီသက်ခင်တို့ဖြစ်ပါတယ်မိမိရဲ့သဘောဆန္ဒအလျောက်ယာရုကနေပြီးတော့နှုတ်ထက်ခွင့်ပေးလိုက်တဲ့ဆိုပြီးတော့ပြန်နှမ်းမှာသမရဦးသိန်းစိန်ကလက်မှတ်ထိုးထုတ်ပြန်ထားပြီမဲ့အရင်ကလည်းဒီဝင်ကြီးတွေကိုယာရုကနေအနာပြေးတဲ့ဆိုရင်ဒီအသုံးနှုံးမဲ့သုံးလို့ရှိပါတယ်နိုင်ငံရေးစောင့်ကြည့်လေ့လာသူတူဖြစ်တဲ့မင်္ဂလာမြမအဖွဲ့ရဲ့ဒါရိုက်တာဒေါက်တာဖိုးဝင်းကတော့ဒီဝင်ကြီးဌာနနှစ်ခုစလုံးမှာမအောင်မြင်မှုတွေရှိနေတာကြောင့်တာဝန်ရှိသူတွေကိုအနာပြေးမှုဖြစ်နိုင်တယ်လို့ယူဆပါတယ
်ဟိုကျွန်တော်မြင်တာတော့အသေးစိတ်တော့သူတို့အထဲထဲမှာဘာဖြစ်လဲမသိဘူးပေါ့လေဒါပေမဲ့အပြင်ကလူတွေနေကြည့်ရင်တော့သူတို့နဲ့သက်ဆိုင်ရာကဏ္ဍတွေမှာမအောင်မြင်ဖြစ်တာတွေကများတယ်လေ။အဲ့တော့အဲ့ဒီဟာအတွက်ပဲသူတို့ကိုဟိုတာဝန်ယူခိုင်းတဲ့သဘောလို့မြင်တာပဲ။သူတို့ကတော့ဟိုကျန်းမာရေးဆိုလို့ရှိရင်လည်း budget တွေတော့ပိုရလာတယ်။ဒါပေမဲ့ဟိုတိုးတက်မှုကမရှိဘူးပေါ့လေ။ဒါတွေကလည်းလူရောများနေတဲ့ကိစ္စပေါ့လေ။ဆိုစံကြာရေးကဏ္ဍမှာလည်းအခုသတင်းတောက်တွေနဲ့အစိုးရတွေနဲ့မပြေမလည်ဖြစ်တဲ့ကိစ္စတွေသတင်းတောက်တွေကိုပြီးတော့ဖန်ခံလာတဲ့ကိစ္စတွေအဲထောင်ခဏခဏကြားတဲ့ကိစ္စတွေတရားစွဲခံရတဲ့ကိစ္စတွေဒီလိုမျိုးဟိုမပြေမလည်ဖြစ်တာတွေကများလာတော့တာဝန်ယူခိုင်းနေလို့ဟိုယူဆရတာပဲလေ
ဒေါက်တာဖုန်ဝင်းကြတော့ဒီမင်္ဂလာမြန်မာလေးလက်ရှိလုပ်နေတယ်နောက်ဒီကျမရဲ့ကိစ္စနဲ့နှီးစပ်ရှိတဲ့ခါကျတော့ဒေါက်တာဖေသက်ခင်နဲ့ပတ်သက်လို့နှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်လို့ပါဒီကျမရဲ့ဝန်ကြီးဌာနအဝင်းဝိုင်းမှာကိုဘယ်လိုများမြင်ကြလဲခင်ဗျာ
ကျတော့ဆရာဝန်ကောင်းတယောက်ဝန်တန်းကောင်းတယောက်ပေါ့လေဟိုဒါမဲ့အများပြည်သူတယောက်အနေနဲ့ကြတော့လေသာဟို budget တွေကပိုရလာတယ်တိုးတော်လည်းပဲကျမရေးစောင့်ရှောက်မှုကဘလို့မှမကောင်းဘူးဆိုတော့လေဟိုပြည်သူပြောက်နေနေရတော့ခံစားလို့မရဘူးပေါ့လေဟိုသူတို့အစိုးရဆရာဝန်တွေဒီအစိုးရဆေးရုံတွေအတွက်တော့ကောင်းအောင်တော့လုပ်ပြီးနိုင်ခဲ့ပါတယ်တိုးတော်လည်းပဲအများပြည်သူအတွက်ကတော့မလုပ်ပြီးနိုင်တဲ့အတွက်ဝေဖန်မှုတွေကဆူဆူဝါးဝါခံနေရတာပေါ့ဆိုတော့အခုဟိုလွတ်တော်ထဲမှာဆိုလေအပြောအဆိုခံရဆုံးအနာတခုဖြစ်နေတာပေါ့လေ
ယာရုကနေပြီးတော့အနာပေးခံရသူပြောင်းစုဝင်ကြီးဦးအောင်ကြည်ဟာဆိုလို့ရှင်အရင်စစ်စုရလက်ထက်မှာဒီအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့စစ်စုရအကြားဆက်ဆံရေးဝန်ကြီးဖြစ်တဲ့တာဝန်ယူခဲ့ဘူးသူဖြစ်လို့ပဲစစ်စုရလက်ထက်ကနေပြီးတော့အစိုးရတစ်လက်ထက်ထိအလုံသမိုင်းဝန်ကြီးဖြစ်လဲဆောင်ရွက်ခဲ့ပါတယ်နောက်ပြည်ညာရေးဝန်ကြီးဖြစ်လာတာပါတကယ်တော့ဒီသမရဦးသိန်းစိန်အစိုးရတတန်းတစ်နှစ်ပဲလူရောတဲ့အချိန်မှာအခုလိုမျိုးဝန်ကြီးအပြောင်းလဲအချို့ဖြစ်တာဟာပြည်ပြင်ပြောင်းလဲမှုတွေအချိန်မြင့်မှုတကယ်ပဲအပြောင်းလဲလုပ်တာလားဒါမှမဟုတ်ခုနကလိုပဲဒီမအောင်မမြင်ဖြစ်နေတဲ့ကဏ္ဍတွေမှာတာဝန်ရှိသူတွေကိုဖယ်ရှားခြင်းအဖြစ်အစိုးရပုံရိပ်ကောင်းအောင်လို့ကြိုးစားတာလားဆိုတာဒီမိကုန်းရှိပါတယ်ဒေါက်တာဖုန်းဝင်းကတော့ဒီနောက်ခြေလမ်းကိုစောင့်ကြည့်ရမယ်လို့ဆိုပါတယ
်ဟိုတကယ်ဟိုနာမည်ကောင်းယူရတဲ့သဘောမျိုးပဲဟိုဝန်ကြီးတွေကိုအရေးယူလိုက်ပြီးအလားတူနောက်ထပ်ဝန်ကြီးကိုတယောက်ကိုခန့်တယ်ဆိုလိုတာကကိုယ့်ရဲ့နီးစပ်ရာတယောက်ဝန်တန်းတယောက်ကိုပဲခန့်တယ်ဆိုလို့ရှိရင်တော့ဒါနာမည်ယူယုံတတ်တတ်လောက်တာပေါ့လေတကယ်ဟိုကောင်းစီခြင်းလို့လုပ်တယ်ဆိုလို့ရှိရင်တော့ဒါပြည်သူတွေအကျိုးကိုပဲကြည်ပြီးတော့ရဲရဲဝံ့ဝံ့ဆုံးဖြတ်မဲ့ဟိုနိုင်ငံရေးသမားတယောက်ကိုဟိုရွေးပြီးခန့်မှာပေါ့လေအဲ့တော့သူကတစ်နှစ်လောက်ပဲအချိန်ရှိတယ်ဒီတစ်နှစ်အတွင်းမှာဖြေလျှော့เสียရရှိတာတွေအားလုံးကိုဖြေလျှော့ပေးသွားမယ်မူဝါဒပိုင်းဆိုင်ရာပေါ့လေအပြောင်းလဲလုပ်เสียရတယ်ရှိတာတွေကိုပြည်သူတွေအတွက်ရဲရဲတင်းတင်းဆုံးဖြတ်သွားမယ်ဆိုလို့ရှိရင်တော့အဲ့လိုမျိုးဆိုလို့ရှိရင်တော့ဒီလောကကြီးကတိုးတက်သွားမှာပေါ့လေ
အစိုးရအနေနဲ့ဒီစောင်းအနေနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာသူ့အစိုးရအဖွဲ့အတွင်းမှာမလိုက်နိုင်သူတွေကိုခြံခဲ့မယ်ဆိုပြီးတော့သမရဦးသိန်းစိန်ကိုယ်တိုင်ကသတိပေးပြောခဲ့ပြီးတာရှိပါတယ်သူ့ရဲ့အစိုးရတတန်းကာလအတွင်းမှာလည်းပဲဒီပြောင်းစုဝင်ကြီးတွေပြောင်းလဲအတော်များများလုပ်ခဲ့ရမှာယာရုကနေပြီးတော့ဖယ်ရှားခံရသူအများစုဟာပြည်ပြင်ပြောင်းလဲရေးမလိုလားသူတတိယဖြစ်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်အားနည်းသူဖြစ်နေအများကယူဆသတ်မှတ်ခံရသူတွေဖြစ်ကြပါတယ်ခင်ဗျာ